အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်လာအိုနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာစက်တင်ဘာလ9ရက်နေ့ကလာအိုရှီဟောင်းမြို့တော်ဖြစ်တဲ့လမ်ဘရမ်ဘာမှာယာစီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့တိုက်ရိုက်တွေ့ဆုံပွဲကျင်းပခဲ့တာမှာအနာဂတ်ကမ္ဘာကိုဦးဆောင်ကြမယ့်လူငယ်တွေရဲ့ပညာရေးချင်းမြင်မာရေးအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူဦးဆောင်ဖွဲ့စည်းထားတဲ့ဝိုင်းစီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်ကမြန်မာအပါအဝင်အာဆီယံ10နိုင်ငံကလူငယ်တွေနဲ့လာအိုနိုင်ငံလွန်ပရာဘာမြို့မှာပုတ်ထုံးနေ့ကရင်းနှီးစွာတိုက်ရိုက်တွေ့ဆုံဆွေးနွေးကြတာမှာအနာဂတ်မှာအာရှတိုက်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမြင့်မားဆုံးဒေသဖြစ်လာမှာဖြစ်တဲ့အတွက်လူငယ်ခေါင်းဆောင်အစီအစဉ်မှာပါဝင်သူတွေအနေနဲ့စီးပွားရေးနိုင်ငံရေးလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ထင်ထင်ရေးစတဲ့ကဏ္ဍစုံမှာဦးဆောင်လမ်းပြနိုင်သူတွေဖြစ်အောင်ကြိုးစားကြဖို့တိုက်တွန်းပြောကြားသွားခဲ့ပါတယ်။အရှိတောင်အာရှတိုက်အတွင်းလူငယ်ဦးရေအများအပြားရှိနေတာနဲ့အနာဂတ်မှာအာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတခြားဒေသတွေနဲ့မြန်မာပြည်အရှင်အဟုန်နဲ့တိုးတက်လာနိုင်တဲ့အလားအလာရှိတယ်လို့သမ္မတအိုဘားမားအစိုးရကယူဆထားတာကြောင့်အာဆီယံ10နိုင်ငံကအလားအလာရှိတဲ့လူငယ်တွေကိုစုစည်းပြီးလူငယ်ခေါင်းဆောင်အစီအစဉ်ကိုသမ္မတအိုဘားမားကလွန်ခဲ့တဲ့3နှစ်2013ခုနှစ်တုန်းကစတင်အကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေအရတိုင်းပြည်ခေါင်းဆောင်တွေကနိုင်ငံရဲ့အခြေခံအုတ်မြစ်တွေကိုအခုချိန်မှာချမှတ်ပေးတာမှန်ပေမဲ့လည်းအနာဂတ်ကိုအကောင့်ထည့်ဖော်မဲ့သူတွေဟာဒီအခါကိုတက်လာကြတဲ့သူတွေလိုလူငယ်တွေသာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်
။ While presidents and prime ministers can help lay the foundation, it's going to be young people like you who build the future of this region and the world. Here in Southeast Asia, almost
all of us are the ones who are going to lead the way. Our young people are the ones who are going to lead the way. Our young people are the ones who areဒီအစ်စ်တောင်အာရှတိုင်းမှာဆိုရင်လူဦးရေ32ပုံဟာ1980နောက်ပိုင်းမွေးဖွားလာရသူတွေဖြစ်ပါတယ်။လာအိုနိုင်ငံမှာလည်းတိုင်းပြည်ရဲ့လူဦးရေတဝက်ဟာ1990နောက်ပိုင်းမှာမွေးဖွားလာရသူတွေပါ။ကျွန်တော်သွားခဲ့တဲ့ရန်ကုန်ဟိုချီမင်းစီးတီးဂျကာတာစတဲ့မြို့တွေမှာဆိုရင်လည်းစိတ်ဓာတ်ခွန်အားတွေယုံကြည်မှုတွေပြည့်ဝရှိတဲ့လူငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။လူငယ်တွေဟာပဋိပက္ခတွေကိုစစ်တိုက်ပြီးဖြစ်ရှင်းမဲ့အစားတန်တမာရေးနည်းလမ်းနဲ့ဖြစ်ရှင်းလို့ရတဲ့ဆန္ဒရှိကြတာကိုလည်းကျွန်တော်တွေ့ရပါတယ်။စုံဦးတီထွင်လုပ်ငန်းလုတ်ကင်တဲ့နည်းနဲ့ချမ်းသာကြွယ်ဝလိုတဲ့စိတ်ဓာတ်အကျဉ်းပြတ်ခြားစားမှုမနှိမ့်ညွတ်တဲ့စိတ်ဓာတ်တွေရှိကြတာကိုလည်းတွေ့ရပါတယ်။ခင်ဗျားတို့မျိုးဆက်ဟာပညာအတက်ဆုံးမျိုးဆက်ဖြစ်တဲ့အပြင်တယ်လီဖုန်းကတဆင့်ကဘာကြီးနဲ့အချင်းပြစ်ထိတွေ့ဆက်ဆံနိုင်ကြတဲ့အတွက်လည်းအရင်ဘယ်မျိုးဆက်နဲ့မှမတူဘဲခင်ဗျားတို့ဟာအနာဂတ်ကိုကြိုက်ကြလို့ဖန်တီးခွင့်ရှိကြပါတယ်
။ဝိုင်းစီလီလူငယ်ခေါင်းဆောင်တွေကအတူယူဆန်ထားလိုက်တဲ့ခေါင်းဆောင်နှုတ်အကြောင်းကိုလည်းသမ္မတအိုဘားမားကထည့်သွင်းပြောကြားသွားခဲ့တာမှာထိုင်းမြန်မာနယ်စပ်ကလီဆူတိုင်းရင်သူမီမီဖေဂျူးဟာလည်းတူအပါဝင်ဖြစ်ပါတယ
် I just want to highlight two Waisili role models whose stories have really inspired me and I think will inspire you as well. The first is Mimi Feju. Mimi grew up in a
Waisili movement ဦးရဲ့ဘဝစကြောင်းဟာကျွန်တော်အတွက်အတူယူဆန်ထားခဲ့တဲ့သူတွေဖြစ်ပါတယ်။ခင်ဗျားတို့အတွက်လည်းအလားတူဆန်ထားထိုင်မယ်လို့ထင်ပါတယ်။ပထမတူကတော့မိမိဇေကျူးဖြစ်ပါတယ်မိမိဟာထိုင်းနိုင်ငံမြောက်ပိုင်းလီဆူကျေးရွာတရွာမှာမွေးဖွားခဲ့ပါတယ်ဝိုက်စီလီလူငယ်ခေါင်းဆောင်အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမွန်ထရနာပြည်နယ်ကိုသူရောက်တဲ့အချိန်တုန်းကအဲ့ဒီမှာရှိနေရတဲ့ဌာနေအမေရိကန်တိုင်းရင်းသားတွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်အဲ့ဒီလူတွေရဲ့အတွေ့အကြုံကိုလေ့လာရင်သူ့လူမျိုးတွေရဲ့အခြေအနေကိုပြန်ပြောင်းသတိရသွားခဲ့ပါတယ်ဒါကြောင့်လဲအမေရိကန်ကလူနည်းစုဌာနေတိုင်းရင်းသားတွေလုံနေရတဲ့နီးလန်းကိုအတူယူပြီးလီဆူရင်ကျင်းမှုအမွေနှစ်ထင်းထင်းရေးဌာနကိုချင်းမိုင်မျိုးမှာစတင်တည်ဆောင်လိုက်ပါတယ်
။မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တူဦးဖြစ်သူဦးပစင်ခေစရကလည်းသမ္မတအိုဘားမားကိုဒီအခမ်းအနားမှာမေးခွန်းမေးခွန်းရခဲ့ပါတယ်
။ Good afternoon Mr. President. My name is Khesara from Myanmar and Wesley is almost 3 years now and my question is What is the best
အရှင်ခေစရကတော့3နှစ်သက်တမ်းရှိလာပြီဖြစ်တဲ့ဝိုင်းစီလီအစီအစဉ်ကသမ္မတအိုဘားမားရဲ့ဒုတိယသမ္မတသက်တမ်းနဲ့အမေရိကန်အစိုးရပေါ်အကောင်းဆုံးဘလို့အကျိုးတရားမှုရှိခဲ့တယ်လဲလို့မေးတာမှာ
Well you know I don't think I can choose the best project because there've been so many good ones I mean we've already heard a few here
သမ္မတအိုဘားမားကအကောင်းနေအများကြီးကြုံတွေ့ခဲ့ရတဲ့အတွက်သူ့အနေနဲ့အကောင်းဆုံးတစ်ခုရဲ့လို့ရွေးချယ်ဖို့ခက်ခဲနေကြောင်းအခုကျင်းပတဲ့တွေ့ဆုံပွဲမှာတင်ကောင်းတယ်လို့ယူဆရတဲ့အစီအစဉ်နဲ့နမူနာတချို့ကိုကြားသိခဲ့ကြရပြီးဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။အင်းရှင်လာအိုနိုင်ငံကလူငယ်တအူးကအာဆီယံနိုင်ငံတွေအတွက်ပြုပြင်ပြောင်းလဲမှုတစ်ခုလုပ်ရမယ်ဆိုရင်ဘယ်အချက်ဟာအရေးအပါဆုံးဖြစ်မလဲလို့မေးတဲ့အခါမှာတော့လူငယ်တွေပညာရေးအချင်းမြင့်မားရေးလှုပ်ဆောင်မှုဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့သူ့အနေနဲ့ယူဆကြောင်းသ တမရဩဘာမားကပြန်လည်ဖြေကြားခဲ့ပါတယ်လူတူးချင်းစီကကဘာကြီးတစ်ခုလုံးကိုအကျိုးရှိစေမဲ့ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်ကြောင်းဒါကြောင့်လဲဝိုင်းစီလီလူငယ်ခေါင်းဆောင်တွေအနေနဲ့ပြောင်းလဲမှုဖြစ်ပေါ်အောင်ဥဆောင်လုပ်ကင်လိုတဲ့လူငယ်တွေဖြစ်လာဖို့အရေးကြီးကြောင်းတမရဩဘာမားကအလေးပေးပြောကြားခဲ့ပါတယ်အခုလာအိုနိုင်ငံမှာကျင်းပတဲ့ဝိုင်းစီလီလူငယ်ခေါင်းဆောင်အဖွဲ့ဝင်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံပြီးအမေးအဖြေပြုလုပ်တဲ့အစီအစဉ်လိုတမရဩဘာမားမြန်မာနိုင်ငံရန်ကုန်မြို့ကိုသွားရောက်စဉ်2014ခုနှစ်နိုဝင်ဘာလတုန်းကလည်းပြုလုပ်ခဲ့ပါတယ်2013ခုနှစ်မှာလူငယ်တချို့အတွက်ရည်ရွယ်ပြီးဖွဲ့စည်းလိုက်တဲ့ဒီဝိုင်းစီလီလူငယ်ခေါင်းဆောင်အစီအစဉ်မှာအခုဆိုရင်အာဆီယံ10နိုင်ငံကလူငယ်ပေါင်း3000ကျော်ဟာဒီအဖွဲ့နဲ့ကွန်ရက်တဖွဲ့ချိတ်ဆက်ဆောင်ရွက်နေကြပြီဖြစ်တယ်လို့လည်းတမရဩဘာမားကပြောကြားခဲ့ပါတယ်ခင်ဗျာ